ကျွန်တော်ညံဝင်းအောင်ပါခင်ဗျာအမေရိကန်ပြည်တော်စုမင်းနီဆိုတာပြည်နယ်မှာရဲဖမ်းဆီးမှုအတွင်းအာဖရိကန်အမေရိကန်လူမဲအမျိုးသားဂျော့ချ်ဖရိုက်တည်ဆုံမှုပေါ်တရားမျှတရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေနိုင်ငံတော်မှာဆက်လက်ပြင်းထန်နေတဲ့အခြေအနေကိုတင်ပြချင်ပါတယ်ကိုဗစ်ကရောဂါကူးစက်မှုကိုစိုးရိမ်နေရတဲ့ကြားကပဲဝါရှင်တန်ဒီစီမြို့တော်မှာစနေနေ့ဆန္ဒပြပွဲမှာတော့လူပေါင်းထောင်ချီပြီးပါဝင်ခဲ့ကြပါတယ်ဆန္ဒပြသူတွေဟာလူအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်မာတင်လူသာကင်းရုပ်ထုတဝိုက်သမရလင်ကွန်အဆောက်အုံရှိတဲ့ National Mall လို့အမျိုးသားရင်မြင်တွေကိုဖြတ်ပြီးအဓိကအားဖြင့်သမရအင်ဂျီရောနာတီကြီးတဲ့ဆန္ဒပြကြပါတယ်မြန်မာရေးလှုပ်ရှားသူဒေါက်တာနိုင်အောင်ကလည်းဝါရှင်တန် DC ကဆန္ဒပြပွဲမှာကိုယ်တိုင်ပူးပေါင်းပါဝင်ခဲ့သူတူဖြစ်ပါတယ
်အခုကျွန်တော်တို့အဓိကဒီမှာလာရတာကတော့ဒီ Job Flight ကသူသေကန်ကြီးကိုပြတဲ့ဗီဒီယိုမြင်ကွင်းထဲမှာဒီမတရားအနာကျင့်ခံရတယ်။တရားဥပဒေစိုးမိုးရေးကငါတို့လုပ်ချင်သလိုလုပ်လို့ရတယ်။ဆိုတော့ညင်ကွင်းလေးကိုကောင်းကောင်းပေါ်သွားတဲ့အတွက်ကြောင့်မို့ဒါကိုတော့စန့်ကျင်မှရမယ်။ဒါလည်းကဘာကြီးတစ်ခုလုံးမှဖြစ်နေတဲ့ပြဿနာပေါ့နော်။ကျွန်တော်တို့ကိုယ်တိုင်လည်းဒီမတရားမမျှတမှုကိုစန့်ကျင်နေတဲ့အတူတူဖြစ်တဲ့အတွက်ကြောင့်မို့လို့ဒါကျွန်တော်တို့ဝန်ဝင်ပူပေါင်းပါဝင်ခြင်းဖြစ်ပါတယ်။အဲ့တော့ဒီမှာကျွန်တော်ထူးခြားတဲ့သဘောကျတဲ့တစ်ခုကတော့ဒီမှာ sign board ဒီမှာရေးထားသလိုပဲသာသာအဖြူမဲကသနာမဟုတ်ဘူးလူမဲတွေကဘဝကိစ္စကအရေးပါပါတယ်လို့ပြောခြင်းကအဖြူတွေကိုဆန့်ကျင်တဲ့အခါမဟုတ်ဘူးအဲ့တော့စနစ်ကြီးတစ်ခုလုံးကဒီတရားမျှတမှုတောင်းဆိုနေတာဖြစ်တဲ့ဆိုတော့ဒီမှာကအမဲတွေတွေမကဘူးအဖြူတွေကအဝါတွေကနော်အဖြူတွေကတော့မပူပြီးများနေတယ်လို့ပဲနော်ဆိုတော့အားလုံးရဲ့စိတ်ထဲမှာဒီအသားရောင်တွေကြောက်သွားပြီးတော့မှဒီတရားမျှတမှုပေါ့နော်တစ်ခုတည်းပေါ်မှာရက်တည်တယ်အထူးသဖြင့်လူငယ်တွေအများကြီးပါလာတာအားရစရာကောင်းတယ်အားကျစရာကောင်းတယ
်ဝါရှင်တန် DC ကလမ်းမကြီးတစ်ခုမှာ Black Lives Matter လူမဲတွေရဲ့အသက်ကိုလည်းတန်ဖိုးထားပါဆိုတဲ့စာရန်းကိုအဝါရောင်စာလုံးကြီးတွေနဲ့ဆေးမုတ်ချဲ့ထားပါတယ်မင်းနီဆိုတာပြည်နယ်ကဆလိုက်တဲ့ဆန္ဒပြပွဲတွေဟာအမေရိကန်နိုင်ငံတွင်းပြည်နယ်အတော်များများကိုပြန့်နှံ့ဖြစ်ပွားနေပြီးနယူးယောက်ကယ်လီဖိုးနီးယားမြောက်ကယ်ရိုလိုင်းနာဖလော်ရီဒါစတဲ့ပြည်နယ်တွေအပြင်ဒီတိုင်ဩစတြေးလျတို့လိုကမ္ဘာအခြားနိုင်ငံတွေအထိပါကူးစက်လှုပ်ရှားလာပါတယ်။နယူးယောက်မြို့တဝိုက်အခြေအနေနဲ့ပတ်သက်လို့ဆန္ဒပြပွဲကိုအနီးကပ်စောင့်ကြည့်နေတဲ့ဘာမာပွိုင်အဖွဲ့ကကုမိုးချန်းကအခုလိုပြောပါတယ်
။ဒီနေ့စနေနေ့လဲထူးထူးဖြင့်မန်ဟတ်တန်ရဲ့မြောက်ဖက်လူမဲသူတို့အနေများတဲ့ရက်ွက်ကနေပြီးတော့မှထူးထူးဖြင့်ကျွန်တော်တို့ဒီလူပြိုများတဲ့တစ်ထေးရက်ွက်တွေဖြတ်ပြီးတော့မှဟိုးဘက်တောင်ဘက်ပန်းချန်အထိပေါ့နော်။အဲဒီပန်းချန်အထိကိုသူတို့ခြိတက်ကြတဲ့အဲဒီဆန္ဒပြပွဲတွေကတော့ဒီနေ့တောက်လျှောက်ဖြစ်နေဒီညနေလဲသူတို့ရှိကြအောင်မယ်အဓိကတော့ဒီဟာကလူမင်းနဲ့လူပြူနဲ့ဖြစ်တဲ့ဆိုတဲ့ကိုစနစ်တစ်ခုလုံးကြီးကပြုပြင်ဖို့ပေါ့နော်အဓိကကအသားရောင်မခွဲခြားဘဲနဲ့အုပ်ချုပ်နိုင်ဖို့ဆိုတဲ့အမြင်မျိုးတွေပို့ပြီးတော့ကျေပြန့်လာအောင်ထိကိုသူတို့ခြိတက်ပြီးတော့မှဆန္ဒပြကြတယ်ပေါ့နော်နောက်တစ်ခုကမြို့တော်ဝင်ရဲ့ရုံးတဝိုက်မြို့တော်ဝင်နေတဲ့တဝိုက်တွေမှာလည်းဆန္ဒပြကြတယ်အထူးသဖြင့်အဖြစ်များတာကတော့ဒီကျွန်တော်တို့ Union Square ပဝင်းချင်းပေါ့နော်အဲ့ဒီမှာဆိုရင်ကျွန်တော်မဟာမဂန္ဒီရုပ်ထုလည်းရှိတယ်သူတို့ပြည်ပြည်သူအများရဲ့လွတ်မြောက်မှုနဲ့ဒီမိုကရေစီရဲ့အရေးအဝါတာတွေအများတန်းရှိတဲ့အဲ့ဒီပန်းချန်ပဝင်းချင်းနားမှာဖြစ်နေတာနေတိုင်းဒီပါပဲ
အရင်ရက်တွေကနဲ့ဆိုရင်နယူးယောက်မြို့ဆန္ဒပြပွဲတွေဟာငြင်းညံ့တဲ့ဘက်ကိုပိုဦးတည်လာတယ်လို့ကုမိုးချန်းကသုံးသပ်ပါတယ
်အထူးသဖြင့်နယူးယောက်မှာဆိုလို့ရှိရင်ရဲတွေကတော့အရင်တည်ထားတယ်တကယ်နဲ့ထဲမှာလည်းပဲရဲတို့ဆိုလို့ရှိရင်တော်တော်လေးထိန်းရှာပါတယ်မနေ့ကတော့သူတို့တနေ့မှပေါ်ပြတာဒါ Brooklyn ဘက်မှာပေါ့နော်ဆိုလို့ရှိရင်သူတို့လက်နက်တွေရှာတွေ့တယ်ပြောတယ်နယူးယောက်ကဆန္ဒပြတဲ့လူတွေကနေပြီးတော့မှတရင်ပေးလိုက်တဲ့အတွက်ကြောင့် Ohio ဘက်ကကားနဲ့လာပြီးတော့အဲမရှယ်ဒီပေါ့နော်ဓမ္မအကြီးတွေနဲ့၃-၄လက်လောက်ပြထားတယ်အဲ့ဒီအပြင်ကိုတက်စီဘုံတွေပါတယ်မီးရှို့ဖို့ပေါ့နော်စသည်အားဖြင့်နောက် Walkie Talkie တွေလည်းပါတယ်အဲ့အဲ့လိုမျိုးတွေပေါ့နော်အဲ့ဒီအချိန်ကျတော့တရင်ပေးတဲ့ဆန္ဒပြတဲ့လူတွေကပဲတရင်ပြန်ပေးတာပဲဆိုအခုဒီတရက်နေ့ရဲ့အတွက်နဲ့မှာတော့ပြီးခဲ့တဲ့အိုး၃-၄ရက်ထက်ဆိုင်လို့ရှင်တော့ဒီမီးရှို့တာတွေလူတာတွေကတော်တော်လေးကြလာတယ်ရော့လာတယ်ပေါ့နော်ဒါပေမဲ့လို့လည်းပဲပျောက်သွားတော့တော့မဟုတ်သေးဘူ
းမေလ25ရက်နေ့ကမင်းနီယာပိုလစ်မြို့မှာငွေရုသုံးတဲ့ဆိုပြီးသတင်းပေးတိုင်ကြားချက်အရလူမဲမျိုးသားဂျော့ချ်ဖလိုက်ကိုရဲကဖမ်းဆီးတာမှာတေဆုံးသွားခဲ့တဲ့ဖြစ်ရကြောင့်တာဝန်ရှိရဲအရာရှိတွေကတော့စွဲချက်အတိအသင့်နဲ့ရင်ဆိုင်နေရပါတယ်ဆန္ဒပြပွဲတွေကြောင့်အစောပိုင်းမှာကာဖျူအမိန့်ထုတ်ထားရကအခုတော့Washington DC Los Angeles နဲ့အခြားမြို့တွေမှာကာဖျူအမိန့်ရုပ်သိမ်းလိုက်ပြီးနယူးယောက်မှာတော့ကာဖျူအမိန့်ကိုနောက်ထပ်3ရက်တိုးရပါတယ်ခင်ဗျာ